ဒီရပိုင်းတွင်မြန်မာလုံခြုံရေးတပ်ဖွဲ့တွေနေဇတ်ဒေတာမှာလုံခြုံရေးအတွက်တုံ့မြင့်လှုပ်ရှားလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်ပြောဆိုထားတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့တင်ပြပေးပါမယ်။ကျွန်တော်နိုင်ကုန်းအိမ်ပါမြန်မာစစ်တပ်ကနှစ်နိုင်ငံနေဇတ်မှာအင်အားတွေတုံ့မြင့်လှုပ်ရှားနေတယ်ဆိုပြီးဘင်္ဂလားဒေ့ရှ်စစ်တပ်ကဒီနေ့ကပေါ်ပြခဲ့ကြတာပ
ကျွန်တော်မြေလှောက်ရှားနေရတာဖြစ်ကြောင်းပြောပါတယ်ကျွန်တော်နေရတာတော့ငါတို့နေရာတစ်ဆောင်မှာတော့မြန်မာနေရာတော့ရပ်ဖွဲ့တော့မြန်မာတို့ကြီးတပ်ဖွဲ့ဝင်နေတော့ငါတို့နေရာတော့တပ်ဖွဲ့ရတော့သူကအများကြီးသူတို့ကုသကျင်းလက်တဲ့ဟာတွေအခုရပိုင်းအတွင်းမှာတော့အဲအိုက်ကမှာအေးနဲ့အေးရတဲ့ဆီရဲ့လှုပ်ရှားမှုတွေအေးရရှိကြပုံများလာတယ်ပုံများလာတဲ့ကြောင့်မလို့ကျွန်တော်တို့တာမန်ထက်လုံလုံကြီးတောင် ဒီလိုလှုပ်ရှားမှုတွေများလာလို့တိုက်အင်အားနဲ့ပုံမှုလုံခြုံရေးလှုပ်ရှားမှုတွေများလာတယ်လို့ဆိုပါတယ်။နိုင်ငံနေဆက်မှာမြန်မာစစ်တပ်ကအင်အားသုံးမြင့်လှုပ်ရှားနေတဲ့အတွက်ဘင်္ဂလားဒေ့နိုင်ငံကမြန်မာသံမတ်ကိုစိန်ခေါ်ပြီးကန့်ကွက်ခဲ့ကြောင်းလဲဘင်္ဂလားဒေ့ခြေဆိုင်တဒီလီစတာသတင်းကဖော်ပြခဲ့ပါတယ်။ဒီသတင်းပေါ်မှာတမတော်ပြောခွင့်ရပူဇော်ဆိုမင်းထွန်းကအခုလိုတုတ
ပြည်သူတို့နယ်စားဖက်မှာတော့တွေ့ဆုံကြောကြတဲ့အခါမှာကြောကြခြင်းဖြစ်တယ်။ပင်လယ်ပြည်ကျေးဆိုင်ကလကတရင်ဌာနကလည်းစတေမာလာစတေရနေ့မှာမြန်မာစစ်တပ်အင်အားတစ်ထောင်ခန့်မောင်တော်မြို့နယ်မြောက်ပိုင်းအင်ဒင်းကျေးရွာဘက်ကိုဆက်လီနဲ့ပို့ဆောင်ပေးခဲ့ကြောင်းဒေသခံဆက်လီသမားတွေကိုကိုကားပြီးဖော်ပြခဲ့ပါတယ်။
အင်းဒင်းကျေးရွာဒေသခံလည်းဖြစ်လူတို့ခြေပြုဖွဲ့စည်းခေါင်းဆောင်တို့လည်းဖြစ်သူကိုသုံးမျိုးဦးကတော့နေစားဖက်မှာတာဝန်ကျတိုင်ရင်အပြောင်းလဲလောက်တာလို့ဆိုပါတယ်ကျွန်တော်တို့ဘယ်လိုမှတိုင်ရင်ချင်းလိုက်တာပေါ့နော်နေရင်အထွတ်နေရင်ဝင်ပေါ့အဲ့ပေါ်မှာမှာတိုင်ရင်အတိုးချဲ့တဲ့တောင်ညာအဲ့လိုမျိုးတုံးကတာဖြစ်ပါလိမ့်မယ်မောင်တော်မျိုးနဲ့ငခုရနဲ့ဦးရှင်ကျရွာအုပ်ချုပ် ဒီနေ့ဘင်္ဂလားနိုင်ငံဘက်ကိုတိတ်ချောင်ခဲ့ရပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုတဲ့မြန်မာဆွေရကတော့ထပ်ပြီးသွားတဲ့ဒုက္ခတွေကိုပြန်လည်စီစစ်လက်ခံဖို့ကတိပြုထားပြီးမဲ့အခုချိန်ထိတော့လက်တွေ့အကောင်အထည်မပေါ်နိုင်သေးတဲ့အတွက်လည်းနိုင်ငံတကာဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထား